Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တန်ရက်2016ခုနှစ်စက်တင်ဘာလ1ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 16 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်ကျမခွန်ညိုပါအခုညနေအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်ပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုရှားဖောင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြညာမှာပါခါလနဲ့ကန်နီနဲ့တူရကီကြားအပြည့်ရက်ထားပြီလို့အမေရိကန်ကပြောတာကိုတူရကီဆွေရကညင်းလိုက်ပြီးဆက်တိုက်သွားမယ်လို့ပြောပါတယ် UWSP ဝတ်ပြည်သွေးစည်ညင်ညွေးပါတီကကိုယ်စားလှယ်တွေကျင်းပစံနဲ့ဆက်တရားစုပင်လုံညီလာခံကိုဆက်မတက်တော့ပဲထွက်သွားကြတဲ့ကိစ္စဖြစ်လေအောင်လို့ဖို့ဒေါန်ဆန်းစုကြည်ကညွှန်ကြားထားပါတယ်စင်ကာပူနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုးကူးစက်တဲ့ဖြစ်ရပ်ပေါင်း155ခုထိရှိနေပြီဖြစ်ပြီးမလေးရှားမှာလည်းဇီကာဗိုင်းရပ်စ်ရှိနေတဲ့မျိုးသမီးတူကိုဒီကနေ့ပထမဆုံးဆန်းသက်သိရှိလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညနေပိုင်းသတင်းဆောင်မတွေဆက်သွယ်မြင်မြန်ချက်တွေထဲမှာတော့နေပြည်တော်မှာကျင်းပနေတဲ့27ရာစုပင်လုံညီလာခံမှာတက်ဆိုင်ရာအကြောင်းအရာလိုက်စာရန်တင်သွင်းကြတာမှာဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးနဲ့ဖက်ဒရယ်ဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်တွေမှာအစိုးရကိုယ်စားလှယ်ဘက်ကစာရန်ကိုအခုလိုနားဆင်ရပါမယ
်ပြည်ထောင်စုနဲ့လေတံတရအစိုးရတွေကမှာအနာဖွဲ့ဝင်ပူးပေါင်းအုပ်ချုပ်တဲ့ပူးပေါင်းအုပ်ချုပ်ခြင်းကိုနှစ်ခုကိုဘာသာတာမြတ်တော့အောင်အကောင့်ထဲပေါ်နိုင်တယ်
အစိုးရကိုယ်စားလှယ်ဒေါက်တာတင်မျိုးဝင်းဖတ်ကြားခဲ့တာနဲ့အတူတခြားတိုင်းရင်းသားကိုယ်စားလှယ်တွေသာမကစီးရဲနဲ့နိုင်ငံရေးလှိလအကဲခတ်သူတွေဘက်ကရှုထောင့်အမြင်မျိုးမျိုးကိုလည်းနှာစင်နိုင်ပါတယ်။တခါဝါတိုင်းရင်းသားအဖွဲ့ညီလာခံကနေထွက်ခွာသွားတဲ့အပေါ်မှာတုံ့သက်ချက်တွေနဲ့အတူဒီကနေ့သတင်းစာရှင်းလင်းပွဲတွေနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကရောဘာများညွှန်ကြားခဲ့သလဲဆိုတာသိကြရမှာပါ။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးပါမယ်ရှင်။
Republican သမ္မတလောင်းဒေါ်နယ်ထရမ့်ကလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးသူကျင့်သုံးမဲ့မူဝါဒတွေကိုဗိုလ်ဒူးနေညာကအရီဇိုနာပြည်နယ်ဖီနစ်စ်မြို့မဲဆွယ်စီယုံပွဲတွင်ပြောသွားတာမှာကီလိုမီတာ3200ရှိတဲ့ American Mexico နယ်စပ်တစ်လျှောက်တိုင်းကြီးစောက်မယ်ဆိုတဲ့သူ့ရဲ့ကတိစကားကိုထပ်ပြောသွားပါတယ
်။ And Mexico will pay for the wall.
အဲ့ဒီတိုင်းစောက်တဲ့ကုန်ကြမ်းဈေးကိုမက္ကဆီကိုကပေးရပါမယ်။တရားရဂိုင်းလုံးအပြည့်ပါ။သူတို့အခုထိမသိသေးပေမဲ့တတိုင်းအတွက်သူတို့ပေးရပါမယ်။သူတို့ဟာတကယ်လူလူတကယ်ကောင်းဆောင်တွေပါ။ဒါပေမဲ့တတိုင်းအတွက်သူတို့ပေးရပါမယ်။ဖျောက်ဝင်လို့မရတဲ့မြင့်မားအားကောင်းပြီးလှပတဲ့နေဆက်တတိုင်းကြီးကိုကျွန်တော်သမ္မတဖြစ်ပြီးဆိုတာနဲ့နိုင်ငံတောင်ပိုင်းမှာစဆောက်သွားပါမယ်လို့မစ္စတာထရမ့်ကပြောပါတယ်။အမေရိကန်နိုင်ငံထဲမှာအထောက်အထားမဲ့ရှိနေကြတဲ့ရွှေပြောင်းသူတွေကိုနှိမ်နှင်းဖြိုခွဲသွားမယ်လို့သူတောက်လျှောက်ပြောလာတာကိုဒေါ်နယ်ထရမ့်ကအခိုင်အမာထပ်ပြောလိုက်တာကြောင့်ဒီကိစ္စမှာသူလေပြော့သွားပြီးဆိုပြီးသတင်းပတ်အတော်ကြာခန့်မှန်းပြောဆိုနေတာတွေရပ်သွားစေပါတယ်။အထောက်အထားမဲ့ရွှေပြောင်းနေထိုင်သူတွေအားလုံးကိုအမေရိကန်ကနေသူတို့ရဲ့မိခင်တိုင်းပြည်တွေစီပြန်ပို့ဖို့အတွက်အထူးအဖွဲ့အသစ်တစ်ခုကိုထူထောင်မယ်လို့လည်းမစ္စတာထရမ့်ကကတိပြုသွားပါတယ်။အခုမိန့်ခွန်းမှာထရမ့်ပြောတဲ့လေးသံဟာဗိုလ်ဒူးနေအစောပိုင်းကမက္ကဆီကိုသမ္မတအော်ရီဂေပညာနီတိုနဲ့မက္ကဆီကိုစီးတီးမှာလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲတွင်ပြောတဲ့လေးသံနဲ့အတော်ကွာပါတယ်။အဲဒီတော့ကတော့သူပြောဆိုထားတဲ့တိုင်းကြီးကုန်ကြစရိတ်အတွက်အမေရိကန်ဒါမှမဟုတ်မက္ကဆီကိုကပေးမှာလားဆိုတာသူနဲ့သမ္မတပညာနီတိုတို့မဆွေးနွေးဘူးလို့ထရမ့်ကသတင်းတောက်တွေကိုပြောပါတယ်။
မဲဆန္ဒရှင်တွေမှပုံတင်ပြရမယ်ဆိုတော့မြောက်ကယ်ရိုလိုင်းနားကအငင်းပွားစရာဥတွေကိုပြတ်ထန်ပြီးဒီပြန်ပြီးတော့ပြတ်ထန်ရေးအမေရိကန်ပြည်ထောင်စုတရားရုံးချုပ်မှာသဘောထားကွဲလွဲပြီးတော့အတည်မပြုနိုင်ခဲ့ပါဘူးဥပဒေကိုပြန်ပြီးတော့အတည်ပြုပြတ်ထန်ပေးဖို့ Republican Party ကပြည်내အုပ်ချုပ်ရေးမှူး Pat McCrory ကရှောက်ထားတာကိုတရားရုံးချုပ်ကပယ်ချလိုက်တာပါအဲ့ဒီဥပဒေဟာမြောက်ကယ်ရိုလိုင်းနားကAfrican နွေဘွားအမေရိကန်နိုင်ငံသားတွေအတွက်မမြတ်တဘူးလို့အမေရိကန်ပြည်ထောင်စု Fourth Circuit အယူခံတရားရုံးကဆုံးဖြတ်ထားတာပါအမေရိကန်နိုင်ငံသားတွေအတွက်ဒီ Republican လွတ်တော်အမတ်တွေကလူမဲမဲဆန္ဒရှင်တွေကိုရည်ရွယ်ချက်နဲ့ခွဲခြားဆက်ဆံဖို့2013ခုနှစ်မှာအတည်ပြုပြဋ္ဌာန်းခဲ့တဲ့ဆိုတဲ့ဥပဒေပါပြဋ္ဌာန်းချက်အများအပြားကိုအယူခံတရားရုံးကပယ်ချထားတာပါတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်ဒီနေ့မှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်ကြိုတင်မဲပေးမှုကိုနောက်ထပ်18ရက်ရက်ထပ်တိုးပေးရပါမယ်။ဒါအပြင်မဲဆန္ဒရှင်တွေအနေနဲ့လည်းသူတို့မဲပေးရမယ့်မဲယုံတွေမှာမပုတ်တင်ပြဖို့မလိုတော့ပါဘူးရှင်
။ကားလနဲ့ဂိုင်တွေနဲ့တူရကီကြားပြည့်ရလိုက်ပြီလို့အမေရိကန်ကပြောတာကိုမဟုတ်တဲ့အကြောင်းဗိုလ်ဒူးနေမှာတူရကီဘက်ကညှင်းလိုက်ပြီးချင်းချောက်မှုတွေအားလုံးကိုဖယ်ရှားပြစ်နိုင်တဲ့အထိစီးရီးယားမြောက်ပိုင်းမှာစစ်ဆင်ရေးတွေဆက်လုပ်သွားမယ်လို့ပြောပါတယ်။ကတ်တွေကိုတိုက်ခိုက်နေတာရပ်ပြီး IS အစိုးရအဖွဲ့ကိုပဲအာယုံဆိုင်တိုက်ခိုက်ဖို့အမေရိကန်ကတူရကီကိုတောင်းဆိုထားတာပါ။ဒါပေမဲ့အပြည့်ရဖို့ကိစ္စပြောနေစရာကိုအကြောင်းမရှိဘူးလို့တူရကီသမ္မတ Recep Tayyip Erdogan ရဲ့ပြောခွင့်ရကပြောပါတယ်။ Euphrates မြစ်အရှေ့ပိုင်းကနေကတ်တွေစုပ်သွားတဲ့အထိဆက်ပြီးတိုက်သွားမယ်လို့ပြောခွင့်ရကဆိုပါတယ်။ကတ်တွေနဲ့အပြည့်ရတယ်ဆိုတာမဟုတ်ဘူးလို့တူရကီကညင်းပေမဲ့လည်းနှစ်ဖက်ကြားမှာတိုက်ပွဲမရှိတာဗိုလ်ဒူးနေကဆို၃ရက်ရှိသွားပါပြီ။ အဓိပ္ပာယ်ကတော့ငြိမ်းချမ်းရေးအတွက်အမေရိကန်ကတောင်းဆိုထားတာကိုအမေရိကန်မဟာမိတ်တွေဖြစ်နေတဲ့နှစ်ဖက်စလုံးကအနိုင်ဆုံးလက်ရှိအချိန်မှာတော့လက်ခံထားတဲ့သဘောရှိပါတယ်။ IS စစ်သွေးကြွတွေကိုရောတူရကီနိုင်ငံကခလုံသမပါတီ PKK နဲ့အထိတ်ဆက်ရှိတယ်လို့တူရကီအစိုးရကသတ်မှတ်ထားတဲ့အမေရိကန်ကျော်တော်နောက်ခံပြုခလက်နက်ကင်တွေကိုပါပြီးခဲ့တဲ့သတင်းဘက်ကစပြီးတူရကီကတိုက်ခိုက်နေတာပါ။
အမေရိကန်အလို့သတင်းထောက်တူကိုတူရကီနိုင်ငံမှာလွန်ခဲ့တဲ့တလနေပါကလေးကဖမ်းဆီးထိသိမ်းခံထားကြောင်းအမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဌာနကအတည်ပြုပြောဆိုလိုက်ပါတယ်။တူရကီနိုင်ငံဟာထိခိုက်ထဲမှာရှိတဲ့အကျဉ်းထောင်တစ်ခုထဲမှာသတင်းထောက် Lindsey Snell ထိသိမ်းခံထားရတာဖြစ်တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရပုဂ္ဂိုလ် John Kirby ကသတင်းထောက်တွေကိုပြောပါတယ်။ဟာထိခိုက်ဟာဆီးရီးယားနိုင်ငံ Idlib နဲ့ Aleppo နယ်စပ်အဘက်မှာတည်ရှိတာဖြစ်ပါတယ်။စနယ်ဟာဆီးရီးယားနိုင်ငံကနေတူရကီနိုင်ငံတဲကိုဖြတ်ကျော်ဝင်ရောက်လာတာဖြစ်ပြီးစစ်တပ်နယ်နိမိတ်ကိုချိုးဖောက်ဝင်ရောက်မှုနဲ့ဒုမကိုဆွဲချက်တင်ထားတယ်လို့တူရကီအာဏာပိုင်တွေကအမေရိကန်အစိုးရကိုပြောတဲ့အကြောင်းပြောခွင့်ရခဲ့ပြီးကပြောပါရယ်ဒုမအနေနဲ့ဘာကြောင့်ဆီးရီးယားနိုင်ငံတဲကိုတွားရောက်ခဲ့တယ်လဲဆိုတာကိုတော့သူ့အနေနဲ့မပြောနိုင်ဘူးလို့လည်းပြောခွင့်ရခဲ့ပြီးကပြောပါရယ်စနယ်ဟာတူရကီနိုင်ငံတဲကိုတရားမဝင်ဖြတ်ကျော်ဝင်ရောက်မှုနဲ့ဖမ်းဆီးခဲ့တာဖြစ်ပြီးတော့ဒူမဟာတရှူ home house ဆိုတာမသိရတဲ့အကြောင်းဟာတိခိုင်အုပ်ချုပ်ရေးမှူးအခန်ထိုပါခါရဲ့ပြောဆိုချက်ကိုကိုးကားပြီးတော့တူရကီအစိုးရပိုင်းသတင်းဌာနအနာဒိုလူကဩဂုတ်လ၈ရက်နေ့မှာသတင်းဖော်ပြထားပါတယ်။အဲ့ဒီမတိုင်ခင်ရဲ့အနေငယ်တုန်းကတော့စနယ်ဟာဆီးရီးယားနိုင်ငံထဲမှာအယ်နူဇရာအဖွဲ့ဝင်တွေသူ့ကိုပြန်ပြီးဆွဲသွားပြီး၁၀ရက်လောက်ဖမ်းဆီးခံရပြီးတဲ့နောက်မှာထွက်ပြေးမလွတ်မြောက်ထွက်ပြေးလုံမြောက်ခဲ့ပြီးတဲ့နောက်မှာသူမရဲ့ Facebook စာမျက်နှာပေါ်မှာရေးသားဖော်ပြထားပါတယ်ရှင
် VOA ဘေးကန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝေကနေဂျာတာပရိညာနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ပြည်တော်စုငင်းချင်းညီလာခံ27ရာစုပင်လုံကိုတက်နေတဲ့ UWSP ဝါပြည်သွေးစီညီညွတ်ရေးပါတီကကိုယ်စားလှယ်ကိုယ်စားလုံးဟာဒီကနေ့မနေ့ပိုင်းညီလာခံဒဲကနေပြီးတော့ထွက်သွားပြီးတဲ့နောက်ဒီကိစ္စကိုပြည်လည်အောင်လုပ်ဖို့နဲ့လိုအပ်ရင်တောင်းပန်ဖို့ဒေါအောင်ဆန်းစုကြည်ကညွှန်ကြားထားတဲ့အကြောင်းတမတော်ရုံးဝန်ကြီးဌာနပြောခွင့်ရဦးစော်ဒီကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။သူတို့ကိုလေးလာသူအဖြစ်ပဲတယောက်ခွင့်ပေးခဲ့တဲ့အတွက်တန်းတူညီတူမရှိဘူးလို့ဝေဖန်ပြောဆိုပြီး UWSP ကိုယ်စားလှယ်တွေညီလာခံဆက်မတက်ဖဲနဲ့ပြန်သွားကြတာပါညီလာခံကျင်းပရေးကော်မတီပြောခွင့်ရဒေါက်တာဆလိုက်လျံမွန်းစခေါင်ကတော့ UWSP ကိုယ်စားလှယ်တွေရဲ့ဆွဆွဲချက်တွေကမဟုတ်မှန်ဘူးလို့ညင်ပါတယ်။ဝါပြည်သွေးစီညီညွတ်ရေးပါတီဘက်ကကိုယ်စားလှယ်တွေမပါတော့တဲ့အတွက်ဒီကနေ့ညီလာခံတွေဆွေးနွေးပွဲတွေမှာဝါကိုယ်စားလှယ်တွေရဲ့ Federal ပြည်ထောင်စုနဲ့ပတ်သက်လို့သဘောထားတင်ပြဖို့အစီအစဉ်တွေကိုလည်းပယ်ဖျက်ခဲ့ရတယ်လို့ညီလာခံတက်ရောက်သူတွေကပြောပါတယ်။ဒီကနေ့ညီလာခံတွေမှာတော့တက်ရောက်နေတဲ့အဖွဲ့အစည်းအသီးသီးနဲ့အစိုးရဘက်ကငင်းချမ်းရေး Federal ပြည်ထောင်စုထူထောင်ရေးတွေနဲ့ပတ်သက်တဲ့သဘောထားအမြင်တွေကိုတင်ပြပြောဆိုကြပါတယ်။မနေ့ကအမေရိကန်နိုင်ငံခြားရေးဌာနသတင်းစာရှင်းလင်းပွဲမှာတော့မြန်မာနိုင်ငံမှာညီညွတ်ညီလာခံကျင်းပနေတာကိုအမေရိကန်ပြည်ထောင်စုကကြိုဆိုတဲ့အကြောင်းနဲ့ညီလာခံတက်ရောက်သူတွေအားလုံးပါဝင်ပြီးပြန်လည်တင့်မြတ်ရေးနဲ့ညီညွတ်ရေးကြိုးပမ်းလူစိတ်အပေါ်ဝမ်းမြောက်ချီးကျူးတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂျွန်ကာဘီကပြောပါတယ်။ညီလာခံဟာရေရှည်တည်တံ့မဲ့ညီညွတ်ရေးပေါ်ပေါက်လာဖို့အရေးကြီးတဲ့ဖြစ်စဉ်တစ်ခုဖြစ်တယ်လို့ဒီမိုကရေစီနိုင်ငံတစ်ခုအဖြစ်မြန်မာနိုင်ငံပိုပြီးလွတ်လပ်ဖို့နဲ့ပြည်သူအားလုံးရဲ့အခွင့်အရေးကိုလေးစားနိုင်ဖို့အတွက်အထောက်အကူပြုစေမယ်အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေပေါ်ပေါက်ရေးပထမခြေလှမ်းတစ်ခုဖြစ်တယ်လို့ဂျွန်ကာဘီကသုံးလုံးပြောဆိုသွားပါတယ်
။စင်ကာပူနိုင်ငံမှာချင်ကတဆင့်ကူးစက်ဖြစ်ပွားတဲ့ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရသူတွေပုံမှန်များပြလာခဲ့ပြီးတဲ့နောက်လူနေတိုက်ခန်းတွေမှာချင်သက်ဆေးလိုက်ဖျန်းပြီးဇီကာရောဂါပိုးနှိမ်နင်းဖို့စင်ကာပူအာဏာပိုင်တွေကအရှိန်မြှင့်လှုပ်ဆောင်နေပါတယ်။အခုနောက်ဆုံးကူးစက်ခံရသူတွေထဲမှာပထမဦးဆုံးကိုဝန်ဆောင်အမျိုးသမီးတဦးလည်းပါဝင်လာပါတယ်။တိုက်ခန်းပေါင်း1000လောက်ရှိတဲ့အဆောက်အဦတစ်ခုမှာရောဂါဖြစ်ပွားနိုင်တဲ့အခြေအနေစစ်ဆေးမှုတွေနဲ့ဆေးဖြန်းတာတွေကိုဗုဒ္ဓဦးနဲ့ကလုပ်ခဲ့တာပါ။အဲ့ဒီနေရာမှာနေထိုင်သူဒါမှမဟုတ်အလုပ်လုပ်သူ9ဦးစီကပိုကူးဆက်ခံရပြီးတဲ့နောက်အခုလိုလှုပ်ဆောင်တာဖြစ်တယ်လို့ Channel News Asia သတင်းဌာနကပြောပါတယ်။ဇီကာရောဂါပိုးဖြစ်စေတဲ့ HD အမျိုးအစားချင်းတွေရှိမရှိစစ်ဆေးတာတွေကိုဒီတိုက်ခန်းတွေရဲ့60ရံခန်းနှုန်းလောက်မှာစစ်ဆေးခဲ့တာဖြစ်ပြီးတော့ဒီချင်းတွေထမှန်ပေါက်ဖွားမှုရှိမရှိစမ်းသပ်စစ်ဆေးဖို့အတွက်အနီးအနားရေဝတ်တဲ့နေရာတွေကရေနမူနာတွေကိုယူထားပါတယ်။စင်ဘူနိုင်ငံမှာမနေ့ကဒီပုဒ်ထုနဲ့အထီတော့ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရသူပေါင်း155ယောက်ရှိပါတယ်။အိန္ဒိယချင်းမလေးရှားနိုင်ငံမှာလည်းစင်ကာပူနိုင်ငံကို၃ရက်ကြာသွားခဲ့တဲ့အမျိုးသမီးတဦးမှာဇီကာရောဂါပိုးကူးစက်ခံရတာကိုတွေ့ရတဲ့အကြောင်းမလေးရှားအစိုးရကဒီကနေ့အတည်ပြုပြောဆိုထားပါတယ်ရှင်
။အကြက်တဲဆိုင်နေတဲ့ဘရာဇီးနိုင်ငံမှာအစိုးရအုပ်ချုပ်ရေးခေတ္တတစ်ခုဖြစ်စေရပါမယ်လို့ဘရာဇီးသမ္မတသစ်မီရှယ်တီမာကပြောလိုက်ပါတယ်။ သူ့အရင်သမ္မတဂျီမာရူဆက်ကိုရေးယူဖို့ထက်လူတော်ကဆုံးဖြတ်ချက်ချလိုက်ပြီးတဲ့နောက်သမ္မတအဖြစ်ကျန်သစ်စာချင်းဆိုပြီးသိမ့်မကြခင်မှာပဲသမ္မတသစ်ထရီမာကအဲ့လိုပြောတာပ
ါ Presente e futuro nos desafiam. Não podemos olhar para frente com os olhos do passado.
လက်ရှိအချိန်နဲ့အနာဂတ်ဟာကျွန်တော်တို့ကိုစိန်ခေါ်နေပါတယ်အတိတ်ကိုလှည့်ကြည့်နေရင်ရှေ့ခရီးကိုကျွန်တော်တို့မမြင်နိုင်ပါဘူးကျွန်တော်ရဲ့တခုတည်းသောစိတ်ဝင်စားမှုနဲ့ဂုံယူပွဲရာကိစ္စတစ်ခုအဖြစ်ကျွန်တော်လုပ်သွားမှာကတော့ညညွတ်တဲ့ငင်းချမ်းတဲ့တိုးတက်နေတဲ့ဒိုင်းပြည်တစ်ခုကိုကျွန်တော်ကိုဆက်ခံသူလက်ထဲထည့်ပေးသွားဖို့ပါပဲလို့သမ္မတသစ်ထရီမာကပြောပါတယ်ဖက်ဒရယ်ဆိုရဘတ်ဂျက်ဆိုင်ရာဥပဒေကိုချိုးဖောက်မှုနဲ့သမ္မတရူဆက်ကိုရေးယူဖို့ဘရာဇီးလ်ထက်လွတ်တော်မှာထောက်ခံမဲ62မဲကန့်ကွက်မဲ20နဲ့ဆုံးဖြတ်ပြီးတဲ့နောက်သမ္မတသစ်ထရီမာကအခုလိုကတိပြုပြောဆိုတာပါသူ့အနေနဲ့ဘာမှမဟုတ်တာမလုပ်ခဲ့ဘူးလို့သမ္မတရူဆက်ကညင်းဆိုပြီးသူ့ရဲ့တိုက်ခန့်တွေဟာဒီတရားစစ်ဆေးမှုကိုအသုံးချပြီးတော့သူ့ကိုဖြုတ်ချပြီးဘရာဇီးလ်နိုင်ငံရဲ့ဒီမိုကရေစီကိုအားနည်းအောင်လုပ်နေတယ်လို့ဆွတ်ဆွဲပြောဆိုပါတယ်
အစ္စရေးသိမ်းပိုက်ထားတဲ့ဂျော်ဒန်မြစ်အနောက်ဘက်ကန်ဒေတာမှာဂျူးအင်ယာတွေတိစောက်တာကိုအရှိန်တိုးမြှင့်ဖို့အစ္စရေးကစီစဉ်တဲ့အတွက်အမေရိကန်ပြည်ထောင်စုကအစ္စရေးကိုပြစ်တင်လိုက်ပါတယ်။ဒီတိုးချက်အိမ်တွေတိစောက်တဲ့ကိစ္စဟာနိုင်ငံငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးအတွက်ချင်းချောက်မှုတီးထွားလာစေသလိုအလေးအနက်စိုးရိမ်စရာတစ်ခုဖြစ်တယ်လို့လည်းအင်ဖြူတော်ပြောခွင့်ရဂျော့ချ်အန်နန်ကဗုဒ္ဓဟူးနေ့မှာပြောပါတယ်။နောက်ဆုံးအတည်ပြုပေးထားတာတွေအရအနောက်ဘက်ကန်ဒေတာကအိမ်ခန်းပေါင်း463လုံးကိုတိဆောက်သွားမဲ့ဆိုပြီးတော့ Israel ဒီ Sid Pessiman Gain ကနေထုတ်ပြန်ထားတယ်လို့ Israel သတင်းဌာန Harris နဲ့အခြေကျနေထိုင်ရေးစောင့်ကြည့်ရေးအဖွဲ့ဖြစ်တဲ့ Peace Now အဖွဲ့ကပြောပါတယ်။အဲ့ဒီအင်ဂျီတွေထဲက50လုံးဟာအသေးဆောက်လုံးမှဖြစ်ပါတယ်။အရင်1980ပြည့်နှစ်ဝန်းကျင်တုန်းကခွင့်ပြုချက်မရဘဲတိဆောက်ထားတဲ့အင်ဂျီ198လုံးဟာလည်းပြန်ပြီးခွင့်ပြုချက်ရခဲ့တယ်လို့ Harris သတင်းဌာနကပြောပါတယ်ရှင်။
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးသွားတာပါအခုလွှင့်နေတဲ့ရေဒီယိုဓာတ်ရိုက်ထုတ်လွှင့်အစီအစဉ်ကိုအင်တာနက်ဆာမျက်နှာကနေပြီးတစ်ချိန်တည်းမှာ website လိပ်စာ bamis.voanews.com ကဖြစ်စေ VOA ရဲ့ Facebook ဆာမျက်နှာကဖြစ်စေဖန်ယူနိုင်နိုင်ကြပါတယ်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဘက်ကိုအလှည့်ပေးပါမယ်ရှင်2008ခုနှစ်အဖွဲ့အစည်းပုံအခြေခံဥပဒေဟာဖက်ဒရယ်စနစ်ရဲ့ဝိသေသလက္ခဏာတွေဖြစ်တဲ့နိုင်ငံတော်ဖွဲ့စည်းတည်ဆောက်ပုံတိုင်းရင်းသားများတန်းတူအခွင့်အရေးတွေပါဝင်တယ်လို့အခုကျင်းပနေတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာတက်မတော်ကိုယ်စားလှယ်ကပြောသွားပါတယ်။မြန်မာစစ်တပ်ကကြောတောက်နောက်ခံပေးထားတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဖက်ဒရယ်ဘော်သဘောထားကလည်း2008ဖွဲ့စည်းပုံကိုအခြေခံချဖို့ကိုပဲတိုက်တွန်းထားတာပါ။ဒုတိယနေ့ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာတက်ရောက်သတင်းယူနေတဲ့ကိုသားညွန့်ဦးကသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့ပြည်အောင်စုညီညီညီလာခံဒုတိယမြောက်နေ့မှာတော့ Federal နဲ့ပတ်သက်ပြီးတော့ဒီစာတမ်းတွေကိုတင်သွင်းကြတာတွေ့ရပါတယ်ဒီညမှာထူးခြားတာပြောမယ်ဆိုရင်တော့တက်မတော်နဲ့ဒီတက်မတော်ကနေပြီးတော့ဥဆောင်ဖွဲ့စည်းခဲ့တဲ့ကြံ့ခိုင်ရေးပါတီတို့ကတင်သွင်းတဲ့ Federal ယူဆနဲ့အခြားတိုင်းသားနိုင်ငံရေးပါတီတွေကတင်သွင်းကြတဲ့ Federal ယူဆအတော်လေးကွဲပြားတာတွေ့ရပါတယ်တက်မတော်နဲ့ကြံ့ခိုင်ရေးပါတီကတင်သွင်းတဲ့ Federal ယူဆထဲမှာတော့ဒီပြီးခဲ့တဲ့သူတို့ရေးဆွဲထားတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဟာ Federal ဖွဲ့စည်းပုံနဲ့ညီညွတ်တယ်ဆိုတဲ့အကြောင်းကိုအဓိကထားပြီးတော့ထောက်ပြပြောဆိုသွားတာတွေ့ရပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်မှာအထက်မှတင်ပြခဲ့တဲ့အတိုင်းနိုင်ငံရေးအထူးခြားအာဏာဟာနိုင်ငံသားများထံမှဆင့်သက်ခြင်းတိုင်းရင်းသားကြီးပြည်နယ်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရစီရင်စုများရဲ့ဉာဏ်မိတ်တက်ခရဲမှုကိုအာမခံချက်ပေးထားခြင်းတိုင်းရင်းသားလူမျိုးများဒဏ်လူအခွင့်အရေးပေးထားခြင်းဒီမျိုးစုတော်တော်လို့ခေါ်တဲ့မျိုးသားတော်ကိုပြည်လူတော်နဲ့ဒဏ်လူအခွင့်အရေးပေးထားခြင်းစတဲ့နိုင်ငံတော်ဖွဲ့စည်းတိစောက်ပုံတိုင်းရင်းသားများရဲ့ဒဏ်လူအခွင့်အရေးဥပဒေပြုနဲ့ဆက်လီပြီးဖက်ဒရယ်စနစ်ရဲ့ကုသတာလက္ခဏာများပါဝင်နေတာကိုထင်ရှားစွာတွေ့မြင်နိုင်မှာဖြစ်ပါတယ်
တမရကူဇလေတူဖြစ်တဲ့ဗမူကြီးတင်နိုင်ကဖရနဲ့ပတ်သက်လို့တမရကူစားပြုစာတမ်းကိုဖတ်ကြားတင်သွင်းခဲ့တာပါအခုဒီညီလာခံတွင်တယောက်လာတဲ့ကူဇလေအများစုကဖရဆူရဲစကားကိုတွင်တွင်ပြောကြပြီမဲ့လို့တမရသားကူဇလေတွေဘက်ကတော့ဖရဆူရဲစကားစုကိုအထူးပဲရှောက်ပါလေအခုစာတမ်းမှာတော့ဒီ2008ဖွဲ့စည်းပုံဟာဖရစနစ်ရဲ့ဝိသေသလက္ခဏာတွေကိုတွေ့ရတယ်လို့ပဲပြောတာပါတမရဘက်ကတင်သွင်းတဲ့ယူဆနဲ့စင်တာကတော့ဒီတမရခေါင်းဆောင်ဟောင်းနဲ့ဥဆောင်ဖွဲ့စည်းတဲ့ပြည်တော်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီရဲ့သဘောထားဖြစ်ပါတယ်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဟာဖက်ဒရယ်ပြည်ထောင်စုစနစ်အတွက်လုံလောက်ကောင်းမွန်တဲ့အခြေခံကောင်းတွေရှိတယ်လို့ကြံ့ခိုင်ရေးပါတီဒီဘိုလ်လုံးမှုဆောင်ကော်မတီဝင်အငြိစားဒုတိယဗိုလ်ချုပ်ကြီးဦးမြတ်စိုးကကြံ့ခိုင်ရေးပါတီရဲ့စာတမ်းကိုတင်သွင်းဖတ်ကြားသွားပါတယ်
။ပြည်ထောင်စုပြည်ပွဲရေးကိုဥတည်စေနိုင်တဲ့ competition ပုံစံမျိုးမဖြစ်ဖို့လိုပါရဲ့။ရခိုင်သမိုင်းကြောင်းရဒီမိုကရေစီစိတ်သွင်းခဲ့ရတဲ့စစ်ပြည်နယ်မှုငြိမ်းချမ်းရေးနဲ့လှမ်းဝေးစေနိုင်တဲ့ဝိဝါဒကွဲပြားစေနိုင်တဲ့အမျိုးသားပြည်နယ်အမျိုးသားများပြည်နယ်ဆိုတဲ့အယူဆတွေဟာတိုင်းသာစီးလုံးကြီးကိုတိုက်ခိုက်နိုင်တဲ့အတွက်သတိပြုဆင်ခြင်သုံးသက်တင်ကြောင်းနဲ့
ဒီသဘောထားတွေဟာလူမျိုးကိုအခြေခံပြီးတော့ဖရယ်ပြည်အောင်စုစနစ်ကိုကျင့်သုံးမှုလူလာတဲ့တိုင်းသားအဖွဲ့အစည်းအတော်များများနဲ့တော့ကွာဟနေပါတယ်။တိုင်းသားအဖွဲ့အစည်းတွေဘက်ကတင်ပြချက်မှာတော့ဖရယ်ပြည်အောင်စုစနစ်မှာပြည်နယ်ရဲ့လုတ်ပိုင်ခွင့်ကိုပို့ပြီးတော့တောင်းဆိုကြတာတွေ့ရပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့ဒီပါတီခေါင်းဆောင်ဦးဝင်းထင်ကပါတီရဲ့သဘောထားကိုတယောက်ပြောဆိုပြီးတော့ NLD ပါတီရဲ့ရခင်သဘောထားဟောင်းကိုပဲထင်ဟပြောပါတယ်။အစိုးရရဲ့ကိုစားဒေါက်တာတင်မျိုးဝင်းကစာရန်တင်သွင်းရမှာတော့တမရိုရဲ့သဘောထားနဲ့တိုင်းသားအဖွဲ့အစည်းတွေရဲ့သဘောထားဒီနှစ်ခုအကြားမှာပြောဆိုသွားတာတွေ့ရပါတယ်
။ Federal ဆိုတာခွဲထွက်ရင်လုံးဝမဟုတ်ပါဘူး။ခွဲထွက်ရင်ပြလိုက်တာနဲ့ Federal မဟုတ်တော့ပါဘူး။ Federal ဆိုတာပေါင်းစည်းရင်အခြေခံပဲဖြစ်ပါလေ။ကျွန်တော်တို့ရည်မှန်းတဲ့ Federal ကတော့အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်မန္တလေး၃ရပ်ကိုအပြန့်အလှန်ထိန်းချောင်းတဲ့စနစ်ပဲဖြစ်ပါလေ။ပြည်ထောင်စုနဲ့ဒေသန္တရအစိုးရတွေကြားမှာအနာခွဲဝေကုပေါင်းအုတ်ချုပ်တဲ့ကိုပိုင်အုတ်ချုပ်ခြင်းကိုနှစ်ခုကိုဘာသာစာတမ်းမျှတအောင်အကောင့်ထဲပေါ်နိုင်တဲ့ Federal ဖြစ်ဖို့လိုအပ်ပါတယ်။ဒါကြောင့်တနိုင်ငံလုံးပဲဖြစ်တဲ့ပြည်ထောင်စုအစိုးရဆိုတာရှိသလိုပြည်ထောင်စုအစိုးရများလည်းရှိတဲ့အစိုးရနှစ်ရပ်အသွင်တရံကိုအနှစ်သာရအရရောဖွဲ့စည်းပုံရမှာလှုပ်ဆောင်နိုင်ဖို့လိုအပ်ပါတယ်
။လူမျိုးစုကိုအခြေခံတဲ့ Federal တဲ့လူမျိုးစုအားလုံးကိုကူစားပြုနိုင်တဲ့အမျိုးသားလွှတ်တော်စုဖွဲ့မှုအခြေခံကိုစဉ်းစားဖို့လိုအပ်တယ်လို့အစိုးရဖွဲ့ကုစလေဒေါက်တာတင်မျိုးဝင်းကပြောဆိုပါတယ်။အခုလိုမျိုးဖတ်ကြားတင်သွင်းကြတဲ့စာရန်းတွေအပေါ်မှာတိကျစီဆွေးနွေးတာမျိုးတော့မရှိပါဘူး။ဒါပေမဲ့လို့ဒီစာရန်းတွေအပေါ်မှာအခြေခံပြီးတော့လာမယ့်3လအတွင်းမှာနိုင်ငံရေးဆွေးနွေးပွဲတွေရှိလာနိုင်တယ်လို့အစည်းအဝေးတက်ရောက်နေတဲ့အကဲခတ်တူကပြောပါတယ်။ဒီတင်သွင်းမဲ့စာရန်းတွေကိုကြည့်ပြီးတော့တစ်ဖက်နဲ့တစ်ဖက်ရှိနေတဲ့သဘောထားတွေကိုပြည့်ပြည့်စုံစုံအကဲဖြတ်နိုင်မှာဖြစ်တယ်လို့လည်းနီလာကန်စီစဉ်သူတူကဗီဒီယိုကိုပြောဆိုခဲ့ပါတယ်ခင်ဗျာ။ကျွန်တော်တားညူပါနေပြီးတော့ကနေပြီးတော့သတင်းပေးပို့ပါတယ်။
ကိုတာညုံပြောပြခဲ့တာပါပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လယ်ကိုဆက်မတက်ဖက်ထွက်ခွာသွားခဲ့တဲ့ဝပြည်သွေးစည်းညီညွတ်ရေးပါတီကိုယ်စားလှယ်အဖွဲ့ကိုဖြစ်စဉ်တွေကိုရှင်းပြတောင်းပန်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကညွှန်ကြားလိုက်ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လယ်မှာဒန်းတူအခွင့်အရေးမရဘူးဆိုပြီးဝပြည်သွေးစည်းညီညွတ်ရေးအဖွဲ့ကိုယ်စားလှယ်တွေညီလာခံကိုဆက်မတက်ဖက်ထွက်ခွာသွားကြတာပါမတ်သိန်ကီထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဒီပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လယ်မှာဒန်းတူညီမြဆက်ဆံမခံရဘူးဆိုပြီးတော့ညီလာခံဒုတိယနေ့ဒီကနေ့မှာပဲဝါပြည်သွေးစည်းညီညွတ်ရေးတပ်ရဲ့နိုင်ငံရေးအဖွဲ့အစည်းဖြစ်တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီကိုယ်စားလှယ်အဖွဲ့ညီလာခံကိုဆက်မတက်ပဲထွက်သွားတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဖြစ်စဉ်ကိုပြန်လည်ရှင်းပြတောင်းပန်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကညွှန်ကြားလိုက်တယ်လို့သမရယုံဝန်ကြီးဌာနပြောခွင့်ရဦးစောထေကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်ရှင်
ကျွန်တော်တို့အဲ့ဒီဝါဖြစ်စဉ်နဲ့ပတ်သက်ပြီးတော့နေ့လည်ကြရတယ်ကျွန်တော်တို့တောင်းရှိဖို့ပေါ့နော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်စုတရင်ဖို့ပါတရင်ဖို့ဖြစ်စဉ်အစအဆုံးကိုကျွန်တော်ရှင်းပြခုနဒေါက်တာဘယ်ရှင်းပြတဲ့တိုင်းပါနော်အဲ့တော့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ပြောတာကဒါဟိုဖြစ်စဉ်မှန်တိုင်းရှင်းပြပေးပါနောက်ပြီးတော့ဒါတို့ကိုဒီမှာအပြစ်မြင်ပါဒါဖြစ်တဲ့တဲ့အားလေးကိုဘာလို့ဒီညဆိုင်မှာပြောင်းမှုတွေရှိနေလဲအဲ့အတွက်နဲ့တော့ကျွန်တော်တို့သွားနေတယ်မျိုးသားတက်နေတက်နေမထိခိုက်ပါဆောင်းလို့သွားဖို့နော်အဲ့အားလေးကိုလမ်းညွှန်ပါသူလည်းကိုယ်လည်းကိုယ်လုံးတည်ပါကိုယ်လုံးလည်းကျွန်တော်ရှင်းပြတယ်ရှင်းပြရပါဒါတို့ပြင်မှာမဟုတ်ဘူးနော်ဖြစ်တဲ့တဲ့အားလေးကိုမှဖြစ်သွားတယ်အပေါ်မှာနားလည်းမရှိရှိသူတို့ကလည်းကျွန်တော်ပြန်တောင်းတယ်ပြန်တော့မှာဒီမှာထိုင်နေတယ်ပထမကြီးကတော့ဟိုတာတာလေးကတော့ရောက်ပြီလို့ပြောတယ်ကိုယ်တိုင်ကိုယ်တိုင်သွားပြီဖြစ်တဲ့ဖြစ်ခဲ့တဲ့ဖြစ်စဉ်ကိုရှင်းပြပါလားအလားတူမိုင်းလားမှာလည်းဖြစ်သွားတယ်ဒါလေးလည်းအကုန်ရှင်းတယ်ဒါလည်းဒါလေးကဘာလို့ဖြစ်မှာမဟုတ်နားလည်းလွယ်မှာလို့လို့လည်းဖြစ်သွားတယ်ဖြစ်တတ်ပါဒီတွေ့တော့ကျွန်တော်တို့ဒီသွားနေပြီးစတော့ဆက်ကိုကြီးကြီးမားမားအထိမထိခိုက်အော
ရေးပါတီ UWSP ကိုယ်စားလှယ်တွေကညီလာခံမှာဒီကနေ့ UWSC ဘက်ကလိုလားချက်အသေးစိတ်ဖော်ပြထားတဲ့စာတမ်းကိုဖတ်ဖို့ပြင်ဆင်နေတာဖြစ်ပါတယ်ဒါပေမဲ့လည်းညီလာခံကိုဒီကနေ့ဆက်မတက်တာကြောင့်စာတန်းကိုတော့မဖတ်ဖြစ်ပါဘူး27ရာစုပင်လုံညီလာခံကျင့်ပါရေးကော်မတီအဖွဲ့ဝင်ဒေါက်တာစလိုင်းလျံမုံစာခေါင်ကတော့ဝါပြည်သွေးစည်းညွညွရေးအဖွဲ့ကိုတခြားတိုင်းရင်းသားအဖွဲ့အစည်းတွေနဲ့တန်းတူအခွင့်အရေးပေးခဲ့ပါတယ်လို့ဖြေရှင်းပါတယ
်ပွင့်ပွေးနဲ့မှာသူတို့အနေနဲ့စီဆုံးထိုင်ပုံမှာနေရာလိုချင်တဲ့ဝါနဲ့မုံလာကဆိုပြီးတော့သူတို့တောင်းဆိုပါတယ်သူတို့ကျွန်တော်တို့တိုင်းရင်းသားလေးနဲ့ကန်တော်ထိုင်ရေးဖွဲ့စည်းအားလုံးကစိတ်ကူတဲ့ဖွဲ့စည်းတဲ့ပုံမှာတို့ကအထူးဥစားပေးပြီးတော့စီဆုံးကခုံတစ်ခုကိုဝါနဲ့မိုင်လာတွေကျွန်တော်တို့ချန်ထားပေးတယ်ဆိုတော့ကြံတဲ့6ခုကို VPN ဖက်က3ခုယူတယ်ကျွန်တော်တို့လက်မှတ်ရေးထိုးထားတဲ့ စစ်ဖွဲ့ကတုံးဖုံလို့လေအဲ့လိုနဲ့ကျွန်တော်အတတ်နိုင်ဆုံးမြတ်မြတ်တာတာဆောင်ရွက်ပြီးတော့ကျွန်တော်တို့သူတို့ကိုလည်းစီဆုံးပါနေရပေးတယ်ပြီးတော့သူတို့နေနေလည်းပဲမပေါ်မလဲကျွန်တော်တို့စီမှာကုချင်းပိုင်ကော်မတီမှာယနေ့ထိအဲ့လိုပြောတာမျိုးတစ်ခုမှမရှိသေးဘူးပြီးတော့သူတို့ကိုလည်းလာခွင့်ဖြစ်နေပဲတက်ခွင့်ပေးတယ်ဆိုတာလုံးဝမမှန်ဘူးကျွန်တော်တို့ဒီချင်းပိုင်ကော်မတီမှာဒီစက္ကန့်ဖွဲ့ကိုနော်စက္ကန့်ဖွဲ့ဆိုတဲ့နေရာမှာကျွန်တော်တို့လက်မှတ်ရေးထိုးထားတဲ့စီဖွဲ့ရှိတယ်ပြီးတော့ DPN ကခုနှစ်ဖွဲ့ရှိတယ်ဝမ်နဲ့မုံလာရှိတယ်ဆိုတော့အဲ့အားလုံးကိုကျွန်တော်တို့အနေနဲ့ဟိုတရားဝင်တရားခွင့်ဖြစ်နေတဲ့ရောက်ခွင့်တို့ကိုပေးတဲ့အတွေ့အကြုံတွေတို့စီဆုံးမှထိုင်ခိုးလေတို့ရတာဖြစ်ပါတယ
်ညီလာခံချင်းပါရေးကော်မတီကအငိမ့်စာဒုတိယဗိုလ်ချုပ်ကြီးခင်းစောဦးကတော့ငြိမ်းချမ်းရေးညီလာခံကိုဝါပြည်သွေးစည်းညီညွတ်ရေးပါတီကိုတရားဝင်တယောက်သူအဖြစ်ဖိတ်ကြားခဲ့တာဖြစ်ပေမဲ့မနေ့ကဖွင့်ပွဲမှာတော့ကိုစလဲတော်တွေအတွက်လေးလာသူဝင်ငင်းကတ်တွေကိုယာယီသဘောထုတ်ပေးခဲ့တဲ့အပေါ်မှာနားလည်မှုလွယ်တာလို့ပြောပါတယ်ဒီကနေ့ဒီကိစ္စနဲ့ပတ်သက်ပြီးဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ UWSA ရဲ့ပြောခွင့်ရရေးနန်ဆွမ်းကတော့အခြေအနေအသေးစိတ်မသိရသေးဘူးလို့ VOA ကိုပြောပါတယ
်ဩဟုတ်ကဲ့ရှင်အဲ့ဒါတော့ကျမတို့ဘာမှတည်တည်ချာချာဟောပါလေပြောလို့ကမဖြစ်သေးဘူးကျမလက်တွေချာချာဟိုမသိမသိရသေးဘူးအဲ့ကိစ္စတော့ဟုတ်ကဲ့ရှင်လောလောဆယ်ဒီမှာတော့ဘာမှအဲ့လိုမျိုးဘာကြောင့်ရဲ့လို့တော့တည်ချာချာတိတိကျကျမပြောသေးဘူးအဲ့လိုပဲတည်နေဟွာဖြစ်သေးတာဟုတ်
တိုင်းရင်းသားလက်နက်ကန်အားလုံးတို့ပါဝင်နိုင်ရေးကြိုးပမ်းထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပြည်လုံးမှာတော့လက်ရှိအပြစ်ရက်နဲ့အပြစ်မရက်သေးတဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့16ဖွဲ့ကကိုယ်စားလှယ်တွေညီလာခံမှာဆက်လက်ပါဝင်တက်ရောက်နေကြပါတယ်မခွာညိုရေ
ကမ္ဘာ့မတ်တင်ဂီတာရေကျေးဇူးတင်ပါတယ်ရှင်အခုလို့ဝါပြည်သွေးစည်းညီညွတ်ရေးတပ်ရဲ့နိုင်ငံရေးအဖွဲ့အစည်းဖြစ်တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီရဲ့ကိုယ်စားလှယ်တွေပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုဆက်မတက်တဲ့အတွက်ကျင်းပနေစေညီလာခံအပေါ်မှာတက်ရောက်မှုမရှိပါဘူးလို့နီလာကန်ကျင်းပရေးကော်မတီကအငိမ့်စာပို့ချုပ်ကြီးခင်စောဦးကပြောပါရယ်လက်ရှိမှာတော့အပြစ်ရက်နဲ့အပြစ်မရက်သေးတဲ့တိုင်းရင်းသားအဖွဲ့ကိုယ်စားလှယ်တွေနီလာကန်ကိုပါဝင်တက်ရောက်ထားပါရယ်27ရာစုပင်လုံနီလာကန်ဒုတိယမြောက်ဖြစ်နေဖြစ်တဲ့ဒီကနေ့မှာ28ဖွဲ့စည်းပုံ2008ဖွဲ့စည်းပုံပြင်ဆင်ရေးဘော်တိုင်းရင်းသားတွေဘက်ကဆွေးနွေးနေပေမဲ့အစိုးရတက်မတော်နဲ့ကိုယ်စားလှယ်တွေဘက်က2008ဖွဲ့စည်းပုံပြင်ဆင်ရေးဘော်နှုတ်ဆက်နေကြတယ်လို့နိုင်ငံရေးနဲ့စီးရေးသုံးသပ်သူတွေထောက်ပြဝေဖန်နေပါတယ်အခုကျင်းပနေတဲ့ညီလာခံကနေစစ်မှန်တဲ့ငြိမ်းချမ်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်နိုင်ပါမလားဆိုတဲ့ဝေဖန်မှုတွေကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမှာကမေးမြန်းတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံရေးငြိမ်းချမ်းရေးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိစ္စတွေမှာအဟန့်အတားဖြစ်နေတဲ့2008ခုနှစ်ဖွဲ့စည်းပုံခြေခံဥပဒေကိစ္စကို27ရာစုပင်လုံညီလာခံလို့ခေါ်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကြီးမှာအစိုးရနဲ့တက်မတော်ဘက်ကဘလို့ပြင်ဆင်မလဲဆိုတာကိုမြန်မာနိုင်ငံရေးအကဲခတ်တွေကစောင့်ကြည့်နေကြတာပါမြန်မာနိုင်ငံရေးလေ့လာသူဒေါက်တာရံမျိုးသိန်းကတော့သူ့အမြင်ကိုအခုလိုပြောပြပါတယ
်ဒီဖွဲ့စည်းပုံခြေခံဥပဒေမှာဒီအစိုးရအပိုင်းမှာကိုလွတ်တော်အပိုင်းမှာကိုတက်မတော်ဘာကုစနေတွေကတော့ခန့်အပ်သူအဖြစ်ပါဝင်နေတာတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေကိုဖွင့်လှစ်ပေးတဲ့နေရာမှာဖက်ဒရယ်သဘောမျိုးမဆန်တာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေလုပ်ပိုင်ခွင့်တွေကလည်းပဲဖက်ဒရယ်သဘောမျိုးအပြည့်အဝမဆောင်တာတွေဟာပြည်သူ့ငြိမ်းချမ်းရေးညီလာခံကနေစဉ်းစားနေတဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုဆိုတဲ့ဘန်ချောင်းနဲ့တွေ့ဖြစ်နေတယ်လို့ကျွန်တော်ကမြင်ပါတယ်အဲ့ဒီအတွက်ကြောင့်မလို့လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဖက်ဒရယ်ဒီမျိုးရှိတဲ့အောင်စုကိုတွားလို့မရနိုင်ဘူးလို့ကျွန်တော်ကမြင်ပါတယ
်အခုဆိုရင်27ရာစုပင်လုံညီလာခံကြီးကိုဦးစီးကျင်းပခဲ့တဲ့အစိုးရတဲ့ဟာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုရှောင်လွှဲလို့မရနိုင်ဘူးဆိုတာကိုတိုင်းရင်းသားခေါင်းဆောင်တွေရဲ့တင်ပြချက်တွေကတက်တည်ပြနေတယ်ဆိုပြီးထိုင်းမြန်မာနယ်စပ်ကစီးရေးလေ့လာသူဦးအောင်စိုးကပြောပါတယ
်ဒီလိုမျိုးကတော့တိုင်းနယ်ကအမှားကစီးရက်ပြီးတော့ငင်းချိုင်းကြီးကိုဒီမှာကလက်ခွဲတယ်လို့ပြောတယ်ဒီလိုဦးချင်းစီဆောက်ခံပြီးလက်ခွဲတယ်လို့ပြောဒီကိုနိုင်ကောင်ပြောလို့ဒီ SCE ကတော့ပြင်မှုနေတယ်ဆိုတော့ပြောရတာရှိတာမျိုးဒီနေ့ဆိုလို့ရှိရင်ခုနကဒေါက်တာအေးမောင်ကဒေါက်တာအေးမောင်ဆိုလို့ရှိရင်လည်းဒီမဲ့တော်တော်လေးကိုလည်းဖက်နေနေပြီပေါ့အဲ့လိုတတ်မှတ်ကြလို့လို့ဒီမှာအဲ့ဒီကတော့မှဒီနေ့လည်းအဲ့ဒီဖွဲ့စည်းပုံခြေဆောင်ဥပဒေဒီနေ့ဒီပြင်ရမယ်ပညာကြီးကိုပြောရတာဒီပြည်တော်ကဘယ်လိုမျိုးစာကြည့်ဆိုင်မှာပဲကြားကြဲကြဲကြဲကြဲအဲ့ဒီမှာဘာလို့ဖြည့်ရှင်းမလဲဆိုတော့လက်ပညာကြီးနိုင်ရရှောင်းလို့မရဘူ
းဒီညီလာခံကြီးရဲ့ပထမနေ့မိကွန်းမှာတော့2008ခုနှစ်ဖွဲ့စည်းပုံအကြောင်းမပါဝင်ပေမဲ့ကြံတဲ့၄ရက်မှာတော့တိုင်းရင်းသားခေါင်းဆောင်တွေကဆွေးနွေးလိုက်မယ်လို့ယူဆရကြောင်းဒါမှမဟုတ်ရင်ပြည်တွင်းညဉ့်ညဉ့်ရဲကိုဥတီတဲ့ကနဦးခြေလန်းဖြစ်ပါမလားဆိုတာကိုစိုးရိမ်စရာရှိနေတယ်ဆိုပြီးဒေါက်တာရံမျိုးသိန်းကတော့ဆက်ပြောပြပါတယ
်ဒီဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်နဲ့ပတ်သက်ပြီးတော့အစိုးရလက်တော်နဲ့တက်မလို့ဘက်ကဆွေးနွေးမှုမရှိနိုင်တဲ့လို့နိုင်ငံရေးပါတီတွေ နောက်ပြီးတော့အဲဒီနေရေးပါတီကြီးကိုင်းသက်ဖုံးဆောင်ပြီးနောက်ထင်းသက်လက်နက်အဖွဲ့အစည်းကြီးရဲ့ဖုံးဆောင်ပြီးအမိနဲ့ဟောဒီဖွဲ့စည်းပုံအခြေခံဥပဒေအချက်တွေကိုအလေးထားပြီးတော့ဆွေးနွေးနေတယ်လို့ကျွန်တော်ကမြင်ပါတယ်ဗျဒီအစိုးရလွတ်တော်နဲ့တမတော်ဘက်ကဖုံးဆောင်နေတာဒီဖွဲ့စည်းပုံအခြေခံဥပဒေအချက်တွေကိုနော်မိမောင်းထိုးပြီးရှေ့တန်းတင်ပြီးတော့အချိန်နဲ့မဆွေးနွေးနိုင်ဘူးဆိုရင်လက်ရှိကျင်းပနေတဲ့ပြည်တော်စုနေနိုင်ရလား၂၁ရာစုပင်လို့ဟာမြန်မာနိုင်ငံရဲ့အငြိအပြောင်းလဲပါကျွန်တော်ဒီဒီဆောင်ရေးအပြုစံပြန်လည်ပြည်နယ်ပြည်နယ်ယူရင်းကိုဥပီတဲ့အနှူးခြေလမ်းတက်လာပါမလားလို့တော့စိုးရိမ်ရရှိပါတယ
်။၂၁ရာစုပင်လုံးကြီးလာကန်ကြီးကိုတိုင်းရင်းသားပေါင်းစုံကတော့သူတို့ရဲ့ငင်းချမ်းရင်းနဲ့ဖက်ဒရယ်ပြည်တော်စုတိဆောက်ရေးအတွက်ညှော်မှန်းထားခဲ့ကြတာပါ။ဒါပေမဲ့လည်းဒီညီလာကန်ကြီးကျင်းပဖို့နီးကပ်နေချိန်မှာပဲပြည်တွင်းမှာထိုးစစ်တင်တဲ့စစ်ပွဲတွေရှိနေတာဒုက္ခသည်တွေနဲ့ပြည်တွင်းကအိုးအိမ်မဲ့တွေရဲ့အရေးမဖြေရှင်းနိုင်သေးတာတိုင်းရင်းသားလက်နက်ကိုင်တို့ချို့ညီလာကန်မတက်ရောက်နိုင်တာတိုင်းရင်းသားလက်နက်ကိုင်တို့ချို့ညီလာကန်ကနေထွက်ခွာခဲ့တာတွေကတော့၂၁ရာစုပင်လုံးညီလာကန်ကြီးအတွက်ငင်းချမ်းရင်းနဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးအတွက်စိုးရိမ်စရာရှိနေတယ်ဆိုပြီးဝေဖန်သူတွေကတော့ပြောဆိုနေကြပါတယ်ရှင်
ပြည်တော်စုငင်းချမ်းညီလာခံ21ရာစုပင်လုံးကိုဩဂုတ်လ31ရက်နေ့ကနေစက်တင်ဘာလ4ရက်တနင်္ဂနွေနေ့ထိ9ရက်ကြာကျင်းပနေပါတယ်။ဒီညီလာခံတွင်နောက်ဆုံးချိန်အထိတည်ရတဲ့အခြေအနေရရနဲ့အဲ့ဒီအခြေအနေတွေပေါ်သောရရှင်တို့ရဲ့အမြင်သဘောထားတွေကိုအခုလာမယ့်စနေညတိုက်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က1-239-312-9994လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။ VOA ရဲ့ကြာသပတေးနေ့ညနေခင်းအစီအစဉ်တွေနှာစင်နေကြရတာဖြစ်ပါတယ်ရှင်။အခုအတန်လွှင့်နေတဲ့ Radio အစီအစဉ်ပြီးပြီးချင်း Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပါအောင်မယ်ရှင်။
ပြည်တော်စုငင်းချင်းညီလာခံ21ရာစုပင်လုံးကိုတက်နေတဲ့ UWSP ဝါပြည်သွေးစည်းညီညွတ်ရေးပါတီကကိုယ်စားလှယ်ကိုဦးစလုံးဟာဒီကနေ့မနက်ပိုင်းညီလာခံနိုင်ငံကနေထွက်သွားပြီးတဲ့နောက်ဒီကိစ္စကိုပြည်လျောင်လုပ်ဖို့နဲ့လိုအပ်ရင်တောင်းပန်ဖို့ဒေါအောင်ဆန်းစုကြည်ကညွှန်ကြားထားတဲ့အကြောင်းသမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစော်ဒေကဒီကနေ့သတင်းစာရှင်းလင်းပွဲတစ်ခုတင်ပြောပါတယ်။သူတို့ကိုလိလာသူအဖြစ်ပဲတယောက်ခွင့်ပေးခဲ့တဲ့အတွက်တန်းတူညီတူမရှိဘူးလို့ဝေဖန်ပြောဆိုပြီး UWSP ကိုယ်စားလှယ်တွေညီလာခံဆက်မတက်ပဲထွက်သွားကြတာပါ။ဒီကိစ္စကိုညီလာခံကျင်းပရေးကော်မတီပြောခွင့်ရဒေါက်တာဆလိုင်းလျံမိုးစာခေါင်ကညင်ပါတယ်။စင်ကာပူနိုင်ငံမှာချင်းကားတစ်ဆင့်ကူးစက်ဖြစ်ပေါ်တဲ့ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရသူတွေပုံမှန်များပြားလာခဲ့ပြီးတဲ့နောက်လူနေထိုင်ခန်းတွေမှာချင်းသက်ဆေးလိုက်ဖြန့်ပြီးဇီကာရောဂါပိုးကိုနှိမ်နှင်းဖို့စင်ကာပူအနာဘိုင်းတွေအရှိန်တိုးမြင့်လှုပ်ဆောင်နေပါတယ်။အခုနောက်ဆုံးကူးစက်ခံရတဲ့သူတွေထဲမှာတော့ကိုဝင်ဆောင်အမျိုးသမီးတူလည်းပထမဆုံးအကြိမ်ဖြစ်ပါဝင်လာပါတယ်။တိုက်ခန်းပေါင်း1000လောက်ရှိတဲ့အဆောက်အဦတစ်ခုမှာရောဂါဖြစ်ပေါ်နိုင်တဲ့အခြေအနေစစ်ဆေးမှုနဲ့ဆင်ပြေဆေးဖြန့်တာတွေကိုဗိုလ်ဒူးနေကလုပ်ခဲ့ပါတယ်။ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးသူကျင့်သုံးမဲ့မူဝါဒတွေကိုဘူဒူနေညာကအရီဇိုနာပြည်နယ်ဖီနစ်စ်မြို့မဲဆွယ်စီယုံပွဲတွင်ပြောတော်တာမှာကီလိုမီတာ3200ရှိတဲ့အမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်တိုင်းကြီးစောက်မယ်ဆိုပြီးတော့သူတောက်လျှောက်ပြောလာတာကိုထပ်ပြီးတော့ပြောသွားပါတယ်။ကာလနက်ဂိုင်တူနဲ့တူရကီအကြပြည့်ရက်လိုက်ပြီးလို့အမေရိကန်ကပြောတာကိုမဟုတ်တဲ့ကြောင်းဘူဒူနေမှာတူရကီဘက်ကညှင်းလိုက်ပြီးချင်းချောက်မှုတွေအားလုံးကိုဖယ်ရှားပစ်နိုင်တဲ့အထိစီးရီးယားမြောက်ပိုင်းမှာစစ်စင်ရေးတွေဆက်လုပ်သွားမယ်လို့ပြောပါတယ်။ကာတွေကိုတိုက်ခိုက်နေတဲ့ရပြီး IS အစွန်းရောက်အဖွဲ့ကိုပဲအာယုံဆိုင်တိုက်ခိုက်ဖို့အမေရိကန်ကတူရကီကိုတောင်းဆိုထားတာပါခင်ဗျာ။
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ National Kelly ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet စာမျက်နှာ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်အဆုံးသတ်ပါရမယ်ည9နာရီကျရင်တခါပြန်ဆုံကြရအောင်ပါရှင် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.